မြန်မာဘင်္ဂလားဒေ့ရှ်ကလို့ဆိုတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုထိုင်းအာဏာပိုင်တွေကနိုင်ထက်စီးနင်းလုပ်ပြီးတော့ပင်လယ်ထဲကိုအတင်းအကျပ်မောင်းထုတ်ခဲ့တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့စိုးရိမ်ကြောင်းကိုနိုင်ငံပေါင်း56နိုင်ငံပါဝင်တဲ့မွတ်စလင်နိုင်ငံများအဖွဲ့ချုပ် OCI အသင်းကြီးကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ရိုဟင်ဂျာတွေဟာသူတို့နေရရင်းမှလူအခွင့်အရေးချိုးဖောက်မှုတွေကိုရင်ဆိုင်နေရတဲ့အတွက်အခုလိုအန္တရာယ်များတဲ့လမ်းကနေပြည်ပနိုင်ငံတွေကိုထွက်ဖို့ကြိုးစားနေရသေးပဲလို့ရိုဟင်ဂျာအခွင့်အရေးလှုပ်ရှားနေတဲ့အဖွဲ့တွေကပြောကြပါဗျ။အသေးစိတ်ကိုတော့ကိုသိန်းထိုင်ဦးကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ရှင်
။ဟုတ်ကဲ့မဆုမြတ်မုံခင်ဗျာ။ရိုဟင်ဂျာဒုက္ခသည်တွေယာနဲ့ချီပြီးတော့ပင်လယ်ပြင်ထဲမှာသေဆုံးခဲ့တဲ့ဆိုတဲ့သတင်းတွေကြောင့်ဒီလိုဒုက္ခသည်တွေရေးကိုကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးကို UNHCR အနေနဲ့အရေးယူဆောင်ရွက်ပေးဖို့မွတ်စလင်နိုင်ငံများအဖွဲ့ချုပ် OCI အသင်းကြီးကကြေညာချက်ထုတ်ပြန်ပြီးတောင်းဆိုလိုက်တာပါထိုင်းနိုင်ငံအနေနဲ့1950ခုနှစ်ကုလသမဂ္ဂသဘောတူညီချက်နဲ့အညီဒီရိုဟင်ဂျာဒုက္ခသည်တွေကိုအကာအကွယ်ပေးဖို့စောင့်ရှောက်ဖို့လိုအပ်တယ်လို့ပြောဆိုပါတယ်ထိုင်းနိုင်ငံဂျာယီဝင်ကြီးဌာနကတော့ရိုဟင်ဂျာတွေရဲ့အရေးကဒေသတွင်းနိုင်ငံတွေအပေါ်ထိခိုက်လာနေတဲ့ဆိုတာကိုဝန်ခံပြောဆိုပါတယ်ပြီးခဲ့တဲ့နှစ်ဒီနှစ်ထဲမှာထိုင်းနိုင်ငံကိုရိုဟင်ဂျာဒုက္ခသည်1000လောက်တရားမဝင်ဝင်လာခဲ့တယ်လို့ဆိုပါတယ်ပြည်ခဲ့တဲ့ရက်ပိုင်းတွေအတွင်းကပဲထိုင်းနိုင်ငံဂျာယီဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူတာရစ်ချာရွန်ဝတ်ကဒီလိုရိုဟင်ဂျာရေးကိုဒေသတွင်းနိုင်ငံတွေနဲ့အတူပူးပေါင်းပြီးဖြေရှင်းလိုတဲ့အကြောင်းဒေသတွင်းနိုင်ငံတွေကတာတမန်တွေကိုဖိတ်ခေါ်ပြီးအခုလိုပြောခဲ့ပါတယ
် That we should share information intelligence we offer to host the first meeting at a working level
ရိုဟင်ဂျာဒုက္ခသည်ရေးနဲ့ပတ်သက်ပြီးအောက်ခြေစင်းအရာရှိတွေကြားထောက်လှမ်းရေးသတင်းတွေနဲ့တခြားသတင်းအချက်အလက်တွေဖလှယ်တာမျိုးနိနိကကပူပေါင်းဆောင်ရွက်တာမျိုးတွေလိုအပ်တဲ့အကြောင်းမြန်မာအိန္ဒိယမလေးရှားအင်ဒိုနီးရှားနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကတန်ရာရှိတွေကိုဖိတ်ကြားပြီးရိုဟင်ဂျာဒုက္ခသည်တွေရဲ့ကိစ္စကိုထိုင်းနိုင်ငံဂျာယီဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူတာရစ်ချာရွန်ဝတ်ကဆွေးနွေးခဲ့တာပါအခုဆိုရင်ရိုဟင်ဂျာဒုက္ခသည်တွေကိုပြင်းပြထန်ထန်ရေးယူခဲ့တယ်ဆိုပြီးထိုင်းစစ်တပ်ဘော်ဝေဖန်တာတွေလည်းရှိနေပါတယ်ထိုင်းဝန်ကြီးချုပ်အဘီဇေဝေချာချီဝါကတော့ရိုဟင်ဂျာရေးကိစ္စကြောင့်ထိုင်းစစ်တပ်ရဲ့ဂုံတိုက်ခါကိုထိခိုက်မှာမစိုးရိမ်တဲ့အကြောင်းထိုင်းစစ်တပ်အနေနဲ့ဒီလိုဒုက္ခသည်တွေရဲ့အရေးကင်တွယ်ဖြေရှင်းခဲ့တာနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းပြန်လည်ဖြေချနိုင်တဲ့တပ်သေးအထောက်အထားတွေရှိတဲ့အကြောင်းထိုင်းဝန်ကြီးချုပ်အဘီဇေပြန်လည်ဖြေရှင်းတာကိုဘန်ကောက်ပို့သတင်းမှာရေးပါတယ်အခုဆိုရင်ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးကို UNHCR နဲ့ထိုင်းနိုင်ငံဂျာယီဝန်ကြီးဌာနတို့လက်တွဲပြီးဒီကိစ္စကိုဖြေရှင်းနေတယ်လို့ထိုင်းဝန်ကြီးချုပ်ကပြောပါတယ်ဒါပေမဲ့လည်းနောက်ထပ်ဖန်ဆီးခံရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုကုလသမဂ္ဂအေဂျင်စီတွေကတွဲဆုံခွင့်တောင်းတာကိုတော့ထိုင်းအာဏာပိုင်တွေကခွင့်မပြုသေးဘူးလို့သိရပါတယ်။ပြည်သင့်နိုင်ငံခြေစိုက်ရိုဟင်ဂျာလူမျိုးတွေရဲ့ခွင့်ရေးကိုလှုပ်ရှားဆောင်ရွက်နေတဲ့ပြည်ပရောက်အမျိုးသားလူခွင့်ရေးဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးလောင်ကတော့ရိုဟင်ဂျာလူမျိုးတွေဟာသူတို့နေထိုင်ရာဒေသတွေမှာလည်းတေမထူးနေမထူးအခြေအနေကိုရင်ဆိုင်ရတဲ့အတွက်အခုလိုစွန့်စားစားပင်လယ်ပြင်ကိုထွက်ပြီးပြည်ပနိုင်ငံတွေကိုထွက်ကြတာလို့ပြောပါတယ
်ဒီလူမျိုးတွေဟာတရားရတဲ့တရားသွားလိုက်ခင်မရှိတာရဲ့နောက်ပြီးတော့သူကျမရေးဆိုင်ရာနေပြီးတော့ကုသခွင့်မရှိတာရဲ့ပြည်ရေးဆိုင်ရာရဲ့ခွင့်ရမရှိတာရဲ့အပြင်သူ့မှာရှိတဲ့အဲ့ဒီမှာနေပြီးတော့စီးပွားရေးလုံးဝအားလုံးကိုစက်တက်ကနေပြီးတော့လူဝေကြီးကအုပ်သူပြီးတော့မှသူတို့စီမှာဘာမှစီးပွားရေးလုံးစရာခိုင်စရာမရှိအောင်သူတို့လုပ်လိုက်တယ်ဒါအပြင်သူတို့ရဲ့လင်းမြေတွေကိုလည်းစစ်တပ်ကနေတင်ပြီးတော့မှအဲ့ဒီလင်းမြေမှာတီလူတွေပဲပြန်ပြီးတော့မှအလို့အတင်းအဓမ္မနေတော့ခိုင်းစေတယ်ပြီးတော့ဒီလူတွေကဘလို့လို့လုတ်ခိုင်းစားတော့ကြမလဲဒီအပြင်အမျိုးမျိုးနေပြီးတော့သူတို့စီကငွေငွေညစ်တာတို့နောက်ပြီးတော့သူတို့ကမတရားဆွဆွဲပြီးတော့မှဟဲ့လားရဲကနေတော့ပတ်စီတာတို့နောက်ပြီးတော့တရားဆွဆိုတာတို့လည်းသူတို့အမြင်နဲ့ခံရရတယ်ဒီလိုကကြတော့ဒီလူတွေကအဲ့ဒီတော့အဲ့ဒီနေမှာအမိုးဖင်းနေတဲ့ထောင်ထဲမှာနေပြီးတော့တွင်းထားသလိုပဲသူတို့ခံနေရတယ်။ဒီတော့သူတို့စီမှာနေပြီးတော့ဒီအဲ့ဒီတရားဒေသကနေပြီးတော့ဖြည်းသွာယူရလွဲလို့တခြားသူတို့ကဘာမှလမ်းကြောင်းသူတို့ကမရှိဘူး။တခါတလေကျွန်တော်တို့ဒီကနေဖုံးဆက်ပြီးတော့အဲ့ဒီရွာလူကြီးတွေကိုပြောပြရတယ်မသွားကြပါနဲ့။ဟိုမှာချင်းနေမကောင်းဘူးလူတွေအကုန်လုံးတည်ကုန်ကြပြီ။ဆိုတော့ကကြတော့အဲ့ဒီလူကြီးတွေကဒီမှာလည်းတည်နေတာပဲဗျာ။ဒီမှာလည်းကျွန်တော်တို့တည်ကုန်ကြမှာပဲ။မထူတော့ပါဘူးတော်ခွာလမ်းမှာတရားတော်ကောင်းတဲ့ဆိုတော့မှအဲ့လိုထက်တာတဲ့ဟဲ့လားထက်တဲ့နေပြီးတော့လူတွေလည်းအများကြီးပြောပြောခဲ့
ဥလာအောင်ပြောတော်တာပါအမျိုးသားလူခွင့်ရေးဒီမိုကရက်တစ်ပါတီဟာ1990ခုနှစ်ရွေးကောက်ပွဲကာလကမြန်မာနိုင်ငံမှာတရားဝင်နိုင်ငံရေးပါတီအဖြစ်မှတ်ပုံတင်ခဲ့ပြီးရွေးကောက်ပွဲမှာအမတ်၄နေရာအနိုင်ရခဲ့တဲ့ပါတီဖြစ်ပါတယ်ရိုဟင်ဂျာလူမျိုးတွေရဲ့အကြက်တဲတွေကိုနိုင်ငံတကာကပူပီအာယုံစူးစိုက်လာအောင် ပို့ပြီးတော့သတိထားမိလောက်လှုပ်ဆောင်နေတဲ့ကြောင်းလဲဦးလောင်ကပြောတော်ပါတယ်ဒီလိုရိုဟင်ဂျာဒုက္ခသည်တွေကိုပင်လယ်ထဲကိုမောက်ထုတ်ခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးအထူးစိုးရိမ်ပူပန်မိတဲ့အကြောင်းပြည်ထောင်နိုင်ငံနိုင်ငံသားရုံးဝင်ကြီးဘယ်ရမဲလ်ကလည်းပြည်ထောင်ပါလီမန်အတွင်းမေးမြန်းချက်တွေကိုတုံ့ပြန်ဖြေကြားပြောဆိုထားပါတယ်ပြည်ထောင်နိုင်ငံအနေနဲ့ EU ရောဘော့ဖော်ဝင်နိုင်ငံတွေနဲ့ကုလသမဂ္ဂဒုက္ခသည်များဆရာမမင်းကြီးရုံးတို့နဲ့အတူရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးကိုဆက်လက်စုံစမ်းနိုင်ရေးတိုင်ပင်ညှိနှိုင်းသွားမယ်ဆိုပြီးတော့လေပြည်ထောင်နိုင်ငံသားရုံးဝင်ကြီးဘယ်ရမဲလ်ကပြောဆိုထားပါတယ်ခင်ဗျာ